နိုင်ငံကြီးအရုံး ICJ မှရင်ဆိုင်နေရတဲ့လူမျိုးတုံးတစ်ချက်မှုဆိုင်ရာဆွဆွဲချက်တွေဥပဒေပညာရှင်အဖွဲ့အစ်ဖွဲ့စည်းတဲ့အကြောင်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့ကရွှေနဲ့ကြေညာထားပါတယ်။နိုင်ငံတကာဥပဒေပညာရှင်ဒီနေ့နိုင်ငံတော်ပေါမောက်ခယွန်းမတ်တူဗီနေနိုင်ငံတကာရာဇဝမှုနဲ့လူ့အခွင့်အရေးဆိုင်ရာဥပဒေပညာရှင်စတီဖန်ပေါ့စ်တို့ပါဝင်တဲ့ဥပဒေအဖွဲ့အစ်ကိုဖွဲ့စည်းတဲ့အကြောင်း NUG ယာယီသမ္မတဒူဝါလရှိလာရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒီဘက်ဟာကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်း NUG တို့နဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာရေးထားပါတယ်။ဖေဖော်ဝါရီ22ရက်နေ့ကနေ28ရက်နေ့ဒီလိုမဲ့ ICJ ကျောင်းသာဘွဲမှာမြန်မာနိုင်ငံကိုစားပြုဖြည့်ရှင်းခွင့်အတွက်စစ်ကောင်စီကရော NUG ကပါ ICJ မှာတင်သွင်းထားကြပါတယ်။ဒါနဲ့ပတ်သက်လို့ ICJ ဘက်ကတရားဝင်အကြောင်းပြန်ကြားတာမျိုးထုတ်ပြန်တာမျိုးအခုချိန်ထိမတွေ့ရသေးပေမဲ့နေဒါနိုင်ငံအခြေဆိုင်စစ်ကောင်စီတန်ရုံနဲ့ပဲ ICJ ကဆက်သွယ်ပြောဆိုနေတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။လူဝင်များရဲ့အပေါ်လူမျိုးတုံးတစ်ဖက်မှုဆိုင်ရာဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးနိုင်ငံတော်တမန်ငါပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့ခုခံရှောင်လဲခဲ့ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလဆန်းမှာတော့ NUG က ICJ ရဲ့တရားစီရင်မှုကိုလက်ခံမဲ့အကြောင်းထုတ်ပြန်ခဲ့ပါတယ်။လူဝင်များလို့ခေါ်ဆိုတာကိုစစ်ကောင်စီကလက်မခံဘဲ NUG ကတော့တရားဝင်ခေါ်ဆိုတုံးဆွဲနေပြီဖြစ်ပါတယ်။